နေဆက်ဖျားသုံးစုဒေသမှာတက်မတော်နဲ့မွန်ပြည်သစ်ပါတီကြားတိုက်ပွဲဖြစ်တာကြောင့်ထိုင်းနိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့စစ်ပြေးတို့ကလည်းတချို့အိမ်ပြန်နေကြပြီဖြစ်ပေမဲ့အများစုကတော့မပြန်နိုင်ကြသေးပါဘူး။စီးရီးအခြေအနေရင်သက်သွားပြီဆိုပေမဲ့တိုက်ပွဲဖြစ်တဲ့နေရာတွေမှာအစိုးရတပ်တွေရှိနေသေးတာကြောင့်မပြန်နိုင်သေးပဲဖြစ်နေတာပါ။ဒီအခြေအနေကိုထိုင်းခြေဆိုင် VOA သတင်းတောက်နိုင်ကွန်းအိမ်ကတင်ပြမှာပါ။
ဟုတ်ကဲ့ပါ။မွန်ပြည်သစ်ပါတီနဲ့မြန်မာစစ်တပ်တို့ဖြစ်ပွားခဲ့တဲ့တိုက်ပွဲတွင်ထိုင်းနိုင်ငံဖက်ချန်ဘုံကြီးကျောင်းတွင်မှခိုလုံနေကြတဲ့စစ်ရှောင်ရွာသားတွေနေရပ်ကိုစတင်ပြန်နေကြပြီလို့မိတွေ့ဖို့စစ်ရှောင်စခန်းကိုရောက်ရှိနေတဲ့ဂျန်တော်ကြီးရွာအုပ်ချုပ်ရေးမှူးနိုင်ပန်းညိုကမွန်ပါတာနဲ့အခုလိုပြောပါတယ်
။ဘယ်တော့တဲမနာငကိုရောပလန်ဂျပန်တဲကြောက်ရ။ကြောက်ဖို့ဘူးသားနေပါ
။သူပြောသွားတာကတော့စစ်ဘေးရှောင်တွေကတော့ဂျပန်ရေးတွင်းကလူတွေပြန်ကြပြီ။ပြန်သွားတာတော့မနည်းဘူး။200နီးပါးလောက်ရှိတယ်။ဒီစကမ်းမှာနေလာတာသဘာကျော်လို့မနေနိုင်တော့ဘူးလို့သူတို့ကပြောတယ်ဆိုပြီးမွန်မာတာနဲ့ပြောဆိုသွားတာပါ။ကြံတော်ကြေးရွာသားအပါဝင်စစ်ရှောင်များစုကတော့မြန်မာစစ်တပ်တွေဂျပန်ရေတွင်းပတ်ဝန်းကျင်မှာအကုန်သတ်မယုတ်သိမ်းတာကြောင့်အိမ်ပြန်ဖို့မဝင်ရဲသေးတယ်လို့အခြေအနေကိုစောင့်ကြည့်နေတယ်လို့စစ်ရှောင်တို့ကပြောပါတယ်။ထိုင်းပဲချမ်းမီတွေးဖူနန်ဂိတ်ဘုံကြီးကျောင်းနဲ့ဆန်ကလပူရီမြို့ဖက်မှာစစ်ရှောင်9ယောက်ကျော်ရှိနေတာပါ။ပြီးခဲ့တဲ့နိုဝင်ဘာလ28ရက်နေ့ကမွန်ပြည်သက်တေးရဂျပန်ရေတွင်းကိုမြန်မာစစ်တပ်ကနေနယ်စပ်စစ်ဆေးဖို့အကြောင်းပြချက်နဲ့ဝင်ရောက်လာရမှာနှစ်ဖက်ပစ်ခတ်မှုတွေဖြစ်ပွားခဲ့တာပါ။တိုက်ပွဲဖြစ်ပွားခဲ့ရမှာမြန်မာစစ်တပ်နဲ့အတူကရင်နယ်ကြားစောက်တပ် PGF ပူးပေါင်းဝင်အားနဲ့ထိုးစစ်ဆင်လာတာကြောင့်မွန်ပြည်သက်တပ်ဖွဲ့ဝင်တွေနောက်ဆုတ်ခဲ့ရပြီးဂျပန်ရေတွင်းမွန်တပ်စခန်းကိုမြန်မာစစ်တပ်ဘက်ကသိမ်းပိုက်ထားတဲ့အခြေအနေကြောင့်ဂျပန်ရေတွင်းကြံတော်တိုက်ရင်သုံးကျေးရွာကရွာသား900ကျော်ဟာထိုင်းဘက်ခြမ်းကဘုံကြီးကျောင်းတွေမှာတိမ်းရှောင်နေကြရတာပါ။မွန်ပြည်သက်ပါတီနဲ့မြန်မာစစ်သားတို့ကြားနှစ်ဖက်ခေါင်းဆောင်တွေညှိနှိုင်းမှုအတန်အသင့်ပြည်လည်သွားလို့နေရပြန်လာကြတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ3ရက်နေ့ကမြန်မာစစ်သားခေါင်းဆောင်တွေနဲ့မွန်ပြည်သက်ခေါင်းဆောင်တို့ဖျားသုံးစုမျိုးမွန်ဆက်ဆံရေးယုံတွင်ညှိနှိုင်းမှုအခြေအနေကိုတော့ဗဟုဝန်ကျင်ဒေသဒုတိယဖွဲ့ခေါင်းဆောင်ဒုပူမူကြီး M.Site ချန်းကအခုလိုပြောပါတယ်
။ကုစုမှုရလကတော့ကျွန်တော်တို့ရှိတဲ့တပ်စခန်းတွေမှာကျွန်တော်တို့လူတွေကပြန်ဝင်လာပြီ။မတူတော့ကြတော့ဒီကျွန်တော်တို့တပ်စခန်းနဲ့ဒီတိုက်300กว่าပေါ့ဒီအင်းသာတိုက်မှကြတော့သူတို့ကတော့နှစ်ဖက်ခွဲပြီးတော့နေနေတာပေါ့နော်ဆက်သွယ်လေးတော့လုတ်ထားတာပေါ့ဒီလိုအခြေအနေကအနောက်ဆုံးအခြေအနေပဲဗ
ျလက်ရှိဂျပန်ယူရင်တပ်စခန်းကိုမွန်ပြည်သက်ပါတီကပြန်လည်အခြေချနေပေမဲ့ရခိုင်မွန်ပြည်သက်ပါတီဟင်းနာတိုင်းဂိတ်စခန်းကိုတော့မြန်မာစစ်တပ်ဘက်ကနောက်မဆုတ်ပဲတတ်ချထားဆဲဖြစ်ပါတယ်မြန်မာစစ်တပ်ဘက်ကနေရာယူထားဆဲဟင်းနာတိုင်းဂိတ်စခန်းပြန်လည်ရရှိရေးအတွက်ဆက်လက်ညှိနှိုင်းထားရမယ်လို့ဒုဗုမူကြီး M.Site ချန်းကအခုလိုဆက်ပြောပါတယ
်။ဒါမဲ့သူတို့လူကြီးတွေပြောတော့အဲ့ဆုတ်ပေးမယ်လို့တော့ပြောတာပေါ့နော်။အဲ့လောက်ပဲသူတို့ကပြောတာ။ကျွန်တော်တို့ကတော့စောက်ကြည့်ရတဲ့အပိုင်းလောက်ပဲဗျ။အချိန်ကိုကြည့်ပြီးတော့ကျွန်တော်တို့ကအဆင်ပြေလို့တော့အဲ့ဒါအခုလုပ်ငန်းတွေပေါ်ဆောင်နေတာလေ။အဲ့လောက်ပဲခင်ဗျ။
ဖျားသုံးစုဒေတာတိုက်ပွဲဖြစ်စဉ်မှာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရဆက်ရေးသဘောတူစာချုပ် NCA ကိုချိုးဖောက်တယ်လို့မွန်ပြည်သက်ပါတီကရောမြန်မာစစ်တပ်ကပါပြန်လည်ဆွတ်ဆွဲမှုတွေရှိနေကြတာပါ။စတင်ပြစ်ခတ်ခဲ့တဲ့မွန်ပြည်သက်တပ်ဖွဲ့ဝင်တွေကိုတမတော်ကနေဥပဒေကြောင်းအရအမှုဖွင့်ထားတယ်လို့အရှိတောင်တိုင်းစစ်သည်နာချုပ်တမတော်ပြောခွင့်ရဘူမူကြီးမောင်မောင်လက်က VUA ကိုပြောဆိုခဲ့ပါတယ်။ဒီလိုကာလမှာစစ်ရေးသိမ်းမှမှုဖြစ်ပွားတာဟာငြိမ်းချမ်းရေးအတွက်အကျိုးမဲ့စေတယ်လို့မွန်နိုင်ငံရေးအနီးကစောက်ကြည့်သူနိုင်မင်းမင်းလွယ်ကဆိုပါတယ်။
ဒီဘက်တောင်ပိုင်းဒေသမှာကတော့ပလနက်တန်တွေပုံနာတွေမကြားရတာတော့ကြာပြီတတော်ကိုအချိန်ချင်းရှိနေပြီဒေသပုံပုံကြီးစားတွေရောနိုင်ငံတကာနဲ့ပါပူးပေါင်းဆောင်ရွက်နေတဲ့ကာလဖြစ်တယ်နောက်ပြီးတော့ NCA စာချုပ်ရလည်းကောင်တယ်ပေါ်မှုကဒီဘက်ဒေသမှာကောင်တယ်တွေကစဖော်နေတဲ့ကာလမှာနှုတ်တော်သူတတ်တည်ထားတဲ့နေရာမှာအဲ့လိုမျိုးပဲနှိမ့်နိုင်ဆောင်ရွက်လို့မရပဲနဲ့ဒီလိုမျိုးထိတွေ့မှုဖြစ်တာကတော့မကောင်းဘူးပေါ့ဒါငင်းချင်ရေးအတွက်လည်းမကောင်းဘူးလို့ဒေသခံတွေတူတက်တယ်လေဒါထိတ်လန့်စရာဖြစ်တာပေါ့လေဒါကမဖြစ်သေးတဲ့ကိစ္စပါ
မွန်ပြည်သက်ပါတီဟာ2018ခုနှစ်က NCA ပြည်ရစာချုပ်လက်မှတ်ရေးထိုးထားသလိုနိုင်ငံတကာနဲ့ချိတ်ဆက်ပြီးဒေသအဖွံ့အစည်းလုပ်ငန်းအကောင့်တွေပုံနေစေလဲဖြစ်ပါတယ်မွန်ပြည်သက်ပါတီဟာ NCA အပြည့်ရလက်မှတ်ရေးထိုးပြီးပြည်ထောင်စုအစ်စ်တနင်္ဂနွေလုံးပြစ်ခတ်ရဆေးရေးပူးတွဲဆောက်ကြည့်ရေးကော်မတီ GNC ဖွဲ့ဝင်ဖြစ်ပေမဲ့မွန်ပြည်နယ်၊ကရင်ပြည်နယ်နဲ့တနင်္သာရီတိုင်းတွေမှာ GNCS အဖွဲ့ဝင်မဖြစ်သေးပါဘူး။မွန်ပြည်သက်ပါတီဟာမွန်ပြည်နယ်မှာသာမကကရင်ပြည်နယ်တနင်္သာရီတိုင်းတွေမှာအခြေပြုတပ်တည်စခန်းတွေလှုပ်ရှားမှုတွေရှိနေတဲ့အတွက်ပြည်နယ်နဲ့တိုင်းအစ်စ်ပြစ်ခတ်ရဆေးရေးပူးတွဲဆောက်ကြည့်ရေးကော်မတီ GNC အဖွဲ့ဝင်မဖြစ်သေးတာကြောင့်ပြဿနာဖြစ်ပေါ်ရင်ဖြေရှင်းတိုင်ကြားနိုင်ဖို့အခက်အခဲရှိနေတယ်လို့လဲမွန်နိုင်ငံရေးလှိမ့်လာသူတွေကသုံးသပ်ပြောဆိုပါတယ်ခင်ဗျာ